ဇန်နဝါရီလ9ရက်အင်္ဂါနေ့မှာလစ်လာသွားမဲ့ဥပုသ္စာဖြစ်တင်ငင်းဆိုင်ခေါင်းစဉ်ကတော့ခိုင်မာသောတန်ဋိဌံခြားထားခြင်းဖြစ်ပါတယ်။ဒေန်လနဂရီကျန်ခန်းကြီး1အငယ်9ကနေ20ကိုဖတ်ပါမယ်။မိမဇိုးအုပ်သည်ထိုသူတို့ကိုအမည်နာမလဲ၍ဒေန်လကိုဘေလတာရှာဇာဟာနနီကိုရှာဒရက်မိရှေလာကိုမေရှက်အာဇရီကိုအဘဒနီဂောဟုအသီးသီးအမည်တစ်ကိုပေး၏။ဒေန်လမူကားပွဲတော်မှကျွင်းသောအစာနှင့်တောက်တော်မူသောစပြည့်ရည်ကိုမတောက်မစားဘဲညဉ့်ညူးခြင်းကိုရှောင်မြည်ဟုအကြံရှိ၍မိမိကိုမညဉ့်ညူးစေမိအကြောင်းမိမဇိုးအုပ်ကိုအခွင့်တောင်း၏။ဖျားသခင်ပြည့်ပြည့်တော်မူသောအဖြစ်မိမဇိုးအုပ်သည်ဒေန်လကိုအလွန်ချစ်သနာတော်လဲငါသခင်ကြည်ရှုစေခြင်းကမိမဇိုးအုပ်ခံထားသောစတော်ကဲကိုငါကြောက်၏။တင်တို့အစားအသောက်ကိုစင်တော်မူပြီးတင်တို့မျက်နာသည်အရွယ်တူလူပြိုတို့၏မျက်နာလောက်အစင်မလသည်ကိုမြင်တော်မူလင်တင်တို့အတွက်ငါသည်ရာဇဝတ်တင်၍အသက်မလွတ်ရဟုဒေန်လကိုပြောဆို၏။ထိုအခါဒေန်လဟာနနိမိရှေလအာဇရီတို့ကိုကြည့်ရှုစေခြင်းကမိမဇိုးအုပ်ခံထားသောဇတော်ကဲကိုဒေန်လကအကျွန်ုပ်တို့စားတောက်စရာဖို့ဟင်းသီးဟင်းရွက်နှင့်ရေကိုသာဆယ်ရက်ပတ်လုံးပေးဆမ်းမှာထို့နောက်အကျွန်ုပ်တို့မျက်နာနှင့်ပွဲတော်မှကျွင်းသောအစာကိုစားသောလူပြိုတို့၏မျက်နာကိုသခင်ရှေ့၌စစ်တော်မူပါစေ။ကိုတော်တိုင်မြင်ပြီးမှအကျွန်ုပ်တို့ကိုစင်တော်မူပါဟုပြောလင်ဇတော်ကဲသည်ဝန်ခံ၍ဆယ်ရက်စုံစမ်းလေ၏။ဆယ်ရက်စေလင်သူတို့မျက်နာသည်ပွဲတော်မှကျွင်းသောအစာကိုစားသောလူပြိုအပေါင်းတို့၏မျက်နာထက်အစင်းလာ၍ဖွင့်ဝလက်ရှိ၏။ထိုအခါဇတော်ကဲသည်သူတို့အစာကို၎င်းသူတို့တောက်ဖို့စပြည့်ကို၎င်းရုပ်သိမ်း၍ဟင်းသီးဟင်းရွက်နှင့်သာကျွေးမွေး၏။ဖျားသခင်သည်ထိုလူလင်လေးယောက်တို့အားအထူးထူးသောသိပ္ပံအတတ်ပညာတို့ကိုသိစေခြင်းကထိုးထွင်း၍နားလည်နိုင်သောဉာဏ်တတ္တိကိုပေးသနာတော်မူ၏။ဒံယေလသည်လည်းဗျာဒိတ်ယူပါယုံနှင့်အိမ်မက်ကိုနားလည်နိုင်သောဉာဏ်ပညာနှင့်ပြည့်စုံ၏။နန်းတော်တို့တွင်းစီချင်းကချင်းချက်တော်မူသောအချိန်ရောက်တော့မိမဇိုးအုပ်သည်လူလင်များတို့ကိုခေါ်၍နန်းတော်တို့တွင်းလေ၏ရှင်မယင်သည်ထိုလူလင်တို့နှင့်ဆွေးနွေးမေးမြန်းတော်မူပြီးလင်ဒန်ယေလဟာနနိမိရှေလအာဇရီတို့နှင့်တူသောသူတယောက်များမရှိသောကြောင့်သူတို့သည်အထံတော်၌ခါးစားရသောအခွင့်အရာကိုရကြ၏ရှင်မယင်မေးမြန်းတော်မူသမျှသောအတတ်ပညာကိုထိုလူလင်တို့သည်နိုင်ငံတော်၌ရှိသမျှသောမာကုပညာရှိဘေဒင်တက်များထက်သာ၍ဆယ်ဆတက်ကြသည်ကိုတွေ့မြင်တော်မူဤဆိုပြီးတော့ဖော်ပြထားပါတယ်။ဟေဘဲလူငယ်လေးဦးဟာမိမိတို့ရရှိတဲ့ဘာဗလုန်ကပေးတဲ့နာမည်အသစ်တွေကိုအရေးတယူစိတ်ဝင်တစားမရှိလာပါဘူး။မိမိတို့အချင်းချင်းပြောဆိုဆက်ဆံကြတဲ့အခါမှာလည်းပဲအမည်အသစ်ကိုအသုံးမပြုဘဲဟေဘဲနာမည်တွေကိုသာခေါ်ဝေါ်တမုတ်ပြောဆိုကြပါတယ်။ဘရင်ကြီးရဲ့စားတော်စပွဲကအစားအစာတွေနဲ့ပတ်သက်ပြီးတော့သူတို့တွေဟာရွေးချယ်ရတော့မှာဖြစ်ပါတယ်။သူတို့အတွက်အဲ့ဒီအစားအစာတွေဟာခွန်အားဖြစ်စေမှာလား။ဒါမှမဟုတ်သူတို့ကိုထိခိုက်စေမှာလားလူငယ်လေးဦးဟာဆိုလို့ရှိရင်အဲ့ဒီကိစ္စကိုရွေးဖို့အထူးအရေးကြီးနေကြပါတယ်အရာရှိမင်းတွေအနေနဲ့သူတို့ရဲ့အမည်နာမကိုပြောင်းလဲပေးနိုင်တယ်လို့အစားအသောက်ပုံစံကိုလည်းပြောင်းလဲပေးနိုင်ပါတယ်မင်းကြီးရဲ့ဇပွဲတော်ကအစားအသောက်တွေကိုဘာကြောင့်မစားလို့တဲ့အကြောင်းရင်းနှစ်ချက်ရှိတဲ့အကြောင်းပေါ်လွင်တဲ့သဘောလူငယ်လေးဦးမှာရှိနေပါတယ်ပထမတစ်ချက်ကတော့ဘရင်မင်းကြီးရဲ့ဇပွဲကအစားအစာတွေဟာမတန်ရှင်းတဲ့တရိတ်ဆန်တွေရဲ့အသားတွေပါဝင်နေမှာဖြစ်ပါတယ်ဒုတိယအချက်မှာတော့အဲ့ဒီအစာအလုံးကိုရုပ်ထုတွေကိုဆက်သထားပြီးမှဘရင်မင်းမြတ်ရဲ့ပွဲတော်ကိုယူဆောင်လာတဲ့အတွက်ကြောင့်ဖြစ်ပါတယ်။ဒီလိုနဲ့ဒေန်လာနဲ့အဖော်တွေဟာအဲ့ဒီအစာစာတွေကိုညင်းပယ်ကြတဲ့နေရာမှာဘာသာရေးကဏ္ဍအပိုင်းနဲ့သက်ဆိုင်နေပါတယ်။နန်းတော်ကနေစီစဉ်ထားတဲ့အစာစာတွေဟာသူတို့ညီနောင်တွေကိုညှဉ်းညူးမှုဖြစ်စေမှာဖြစ်ပါတယ်။ဒေန်လာဟာပြက်ပြက်သားသားရဲရဲဝုန်းဝုန်းဆုံးဖြတ်ချက်ချခဲ့ပါတယ်။ဘာဗလုန်ပြည်ကြီးရဲ့တာဝန်ရှိသူအရာရှိနဲ့ဒေန်လာတို့အကြားမှာအခြေအတင်ဖြစ်နေမှုကိုသုံးသပ်ရတော်လဲပဲတချို့သောအရေးကြီးတဲ့အချက်တွေကိုမြင်တွေ့ရပါတယ်ဒေန်လာဟာတာဝန်ခံကြီးရဲ့အခက်အခဲကိုနားလည်သဘောပေါက်ပေးပါတယ်အဲ့လိုမျိုးသောအကြောင်းရှိနေတဲ့အတွက်ကြောင့်သူဟာတောင်းဆိုမှုတရက်ဆန်းသက်မှုတစ်ခုကိုသာတောင်းဆိုခဲ့ပါတယ်ဆေးရဲ့အတော်အတွင်းမှာစားသောက်မှုပုံစံရဲ့ရလက်ဟာတာဝန်ခံကြီးရဲ့စိုးရင်ခြင်းစိတ်ကိုတိကျတိကျစွာပပျောက်ပေးစေမှာဖြစ်ပါတယ်ဒုတိယတစ်ချက်အနေနဲ့ဒေန်လာဟာမိမိတောင်းဆိုမှုပြုတဲ့ဆန်းသက်ခြင်းဟာရလက်ကောင်းတာပေါ်ထွက်မယ်လို့တတိယစစ်ချထားပါတယ်။ဖျားရှင်ကနေအချိန်တူအတွင်းတက်တဲ့ပြပေးမယ်ဆိုတာကိုလုံးဝယုံကြည်ပါတယ်။တတိယအချက်ကတော့အသီးနှံဟင်းသီးဟင်းရွက်နဲ့ရေတန့်ကိုသာတုံးဆောင်မှုရည်ရွယ်ချက်ဟာဖန်ဆင်းခဲ့စဉ်အချိန်လူသားတွေကိုဖျားရှင်ပေးထားတဲ့အစာကိုပြန်လည်စားသုံးခြင်းလို့ညွှန်ပြနေပါတယ်။အဲ့ဒီအချက်ဟာဒေန်လာရဲ့ရွေးချယ်ခြင်းစိတ်တကူကိုလွှမ်းမိုးထားပါတယ်။အလုံးကိုခြုံပြီးတော့ကြည့်လိုက်မယ်ဆိုရင်တော့ဖျားသခင်ပေးတော်မူတဲ့မူလအစာအာဟာရထဲပို့ပြီးတော့တာပြီးတော့ကောင်းတဲ့အစာရှိနိုင်မှာလား တိန်လာရဲ့လွတ်လပ်စွာရွေးချယ်ခြင်းအပေါ်မှာဖျားရှင်ပါဝင်လမ်းဖွင့်ကောင်းကြီးပေးတဲ့ကောင်းကြီးမင်္ဂလာကိုကျွန်တော်တို့တွေ့ရမှာဖြစ်ပါတယ်။တိန်လာရဲ့လှုပ်ဆောင်မှုကိုကျွန်တော်တို့အနေနဲ့သင်ခန်းစာယူဖို့ဖြစ်ပါတယ်။ကျွန်တော်တို့ရဲ့လှုပ်ဆောင်မယ့်အရာကတော့ဖျားရှင်ပေါ်ကိုးစားပြီးတော့ဖျားရှင်ကိုရွေးချယ်ပြီးတော့ခိုင်မာတဲ့စိတ်နဲ့အသက်ရှင်တဲ့ယုံကြည်သူတွေဖြစ်စေဖို့အတွက်အင်္ဂါနေ့ဥပုသ်စာဖြစ်သင်ခန်းစာကဖော်ပြထားပါတယ်။